ရရှင်တို့ရေမင်္ဂလာနှစ်သက်ပါတော့1389ကြီးကိုထားခဲ့ပြီး1380ကိုရောက်ပြီလေ။တရားမင်းကြီးမျက်ရည်လေးစန်းစန်းနဲ့သူစိတာတို့သူနန္ဒာတို့စီပြန်ဖို့အထုပ်ပိုးတွေပြင်နေပြီလေ။ဘယ်နဲ့တော့ကိုယ့်အိမ်ကိုယ့်ရာပြန်ရမယ်ဟာမျက်ရည်တလဲလဲဖြစ်နေရတယ်လို့ဤကန္နာတော့ဤကန္နာပဲသိလား။ဘာဤကန္နာမှနာမသိတာ။ဂျမ်းမုံတို့ခြာရဏတိကြီးကြည့်ပြီးအရင်ရင်နှစ်တွေကလည်းဒီအတိုင်းအခုနှစ်လာဒီအတိုင်းဖြစ်နေတာတွေ့နေလို့စိတ်မကောင်းဖြစ်ထင်မှကိုယ်တိုင်ကလည်းကြားမင်းသာဖြစ်နေတာခြာရဏတိနဲ့ဒုက္ခတွေကြဘာမှဝင်ကယ်နိုင်တာမဟုတ်ရှာပဲကိုကဲသူမကယ်ခြင်းနေသူလည်းအာမကိုနဲ့တခြားဘယ်သူမှလည်းအာမကိုနဲ့ကိုဟာကိုပြောင်းလဲဖို့နှစ်သက်တန်ဋိဌာန်ချလိုက်ကြရအောင်လားအင်းဘာပြောင်းလဲဖို့နှစ်သက်တန်ဋိဌာန်ချရမလို့စဉ်းစားစမ်းစဉ်းစားစမ်းပြောင်းလဲအောင်လုပ်เสียအရေးတွေကအများကြီးငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးပညာရေးကျန်းမာရေးစီးပွားရေးအိုးတောင်းကိုစီးလို့ဆက်ပြောရင်ဆုံးမှာမဟုတ်ဘူး gain အခုပြောလိုက်တဲ့အရေးတွေတဲကကိုပဲဘေးအရေးဦးစားပေးမလို့ဘေးအရေးရဲ့ဦးစားပေးလို့ကိုမရဘူးအရေးတိုင်းကအရေးကြီးတာကြီးနောက်ပြီးတစ်ခုနဲ့တစ်ခုဆက်နေနေတာကြီးပဲကိုတခြားမကြည့်နဲ့ငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးနှစ်ခုကိုပဲအရင်စဉ်းစားကြည့်ငြိမ်းချမ်းမှတရားဥပဒေစိုးမိုးမှတရားဥပဒေစိုးမိုးမှငြိမ်းချမ်းမှဘယ်ဟာကအရင်လို့ပြောဖို့တောင်းတော်တော်ကိုခက်တာဥပမာလေးတစ်ခုပြောပြမယ်ဟိုတနေ့က YBS ကားပေါ်ကအဖြစ်အပျက်ဘဲကြီးတကောင်လေးမူးမူးယူးယူးနေမှာပေါ့ရင်မောင်းကိုစိန်ခေါ်နေတာထိုးမလို့ကြိတ်မလို့ဘိုးတောင်းနေတာရင်မောင်းကစိတ်အေးလက်အေးထားနိုင်လို့ဘာမှမဖြစ်တာတဲ့အဲ့ဒီဇလန်လူမှုရေးဆံမျက်နှာမှာမြင်လာတဲ့ဘော်ရာတယောက်ကပြောပြတာကားဒီလုံးဘယ်တော့စိတ်နှောက်ရှက်ဖြစ်လိုက်ကြမလို့ဘာကြောင့်တုံးစဉ်းစားကြည့်ဥပဒေမစိုးမှုလို့ပေါ့ဥပဒေဆိုတာကြီးကျယ်ပါတယ်တော့လူစည်းကမ်းလူကျင့်ဝတ်မတိကြလို့ပေါ့နော်ခရီးတွေကခရီးတွေစည်းကမ်းရင်မောင်းကရင်မောင်းစည်းကမ်းအတိုင်းသာကျင့်သွားအဲကလူမငိမ့်မကြမ်းဖြစ်เสียဘာမှအကြောင်းမရှိအခုတော့စည်းကမ်းမရှိလို့မငိမ့်ချမ်းလို့စည်းကမ်းဥပဒေတိတိကျကျတတ်မှတ်မထားနိုင်လုံးကြကိုလိုက်လို့ကလေးပဲပညာရေးတို့ကျမ်းမာရေးတို့စီးပွားရေးတို့ဆိုတာလေသူနီးသူဟာနဲ့သူအရေးကြီးတာကြီးပညာမရှိတဲ့ဟာတွေလက်ထဲနိုင်ငံကြီးနှစ်ပေါင်းများစွာရောက်ခဲ့လို့ဖို့ကျော်ပြာစုနိုင်ငံကြီးဖြစ်ပြာစုတာမှဒနာဥစ္စာရင်ဆင်းရဲတာမွဲတေတာဟုတ်ဘူးနော်စိတ်ဓာတ်တွေပါမွဲတေကုန်တာအဲ့ကလေးစိတ်ဓာတ်မွဲတေတာတွေကုစားဖို့ကြပညာမပါပဲဘယ်ဖြစ်မလို့လူနေတဲ့ပညာအဟာရတွေဖြည့်ရအောင်မှာအတက်နိုင်စွန်းကိုအမြန်အစံဖြည့်ရမှာဒါပေမဲ့ပညာဖြည့်ဖို့ဆိုတာကျမကြီးကအကောင်းမှမကျမပဲပညာရှာလို့ဘယ်ရမလို့တခါကျမဖို့ကြတော့ကောတဲ့နေရင်ထိုင်ရင်ကျမဖို့ဆိုရင်တော့လမ်းလျှောက်မှအားကစားလေးချက်မှဒါမှမဟုတ်ရင်တော့ကံစိတ်ဥတုအဟာရညီမြအောင်နေနိုင်မှအဲ့ကလေးနေနိုင်ဖို့ကောနေရင်ကကံအကြောင်းတရားကြောင့်ကျမကြီးကတခုခုဖောက်လာပါပြီတဲ့နောက်ကပိုက်ဆံအထုတ်လိုက်အထည်လိုက်ရှိထားမှမရှိလို့ကတော့လားကျမကြီးကသူ့အလိုလိုကောင်းလာဖို့မရအဝေးကြီးဒါကြောင့်ပညာရေးတို့ကျမရေးတို့စီးပွားရေးတို့ဆိုတာလဲတစ်ဆက်တည်းတစ်ဆက်တည်းတနွယ်တည်းပါဆိုမှဒီတော့ကျမတို့တွေမှာလှုပ်ရှားတွေများမှများအခုပြောခဲ့တဲ့ငင်းချမ်းရေးအစစီးပွားရေးအဆုံးအရေးအရာအလုံးကနိုင်ငံရေးဆိုလဲဟုတ်ကျမတို့ပြည်သူတွေရဲ့တူးချင်းစီရဲ့အလုပ်ဆိုလဲဟုတ်ဟာဒါတွေလှုပ်ပေးဖို့အစိုးရဆိုတာကြီးကိုလက်တန်းလေးတွေကိုစီနဲ့ရွေးတင်ထားပြီပဲသူဟာသူလှုပ်ပေါ့အဲ့ကလူမျက်နှာလွဲခဲပြစ်လှုပ်ထားလို့မရဘူးလေအစိုးရကြီးတာဝန်ရှိစေခြင်းတာဝန်သိစေခြင်းကိုကလည်းတာဝန်ရှိဖို့တာဝန်သိဖို့လိုလာပြီပေါ့ဟုတ်ဘူးလားဒါမှနိုင်ငံကြီးသားပိတ္တမှာပေါ့ကို့နိုင်ငံကြီးသားပိတ္တမှာကို့နိုင်ငံကကမ္ဘာအလယ်မှာအယူသေးကံအလေးစားကံနိုင်ငံကြီးဖြစ်လာမှာပေါ့တိုင်းကြီးပြည်ကြီးသားတွေဟာသူတို့အစိုးရအလွတ်လုတာကိုမျက်ခြေမပြတ်ကြည့်နေတဲ့ဝေဖန်စရာရှိဝေဖန်အကြံပြုစရာရှိပြုတဲ့ဆိုပါစို့နော်အစိုးရအကြောင်းမှာစာအုပ်လေးတုပ်ပြတ်ထန်းလိုက်ပြီဆိုပါတော့တိုင်းကြီးပြည်ကြီးသားတာဝန်သည့်မိဘကတာမီကိုဒီအတိုင်းလွှတ်မထားဘူးတဲ့ပြတ်ထန်းစာအုပ်ကိုသူတို့လေ့လာသေးတာကလေးနဲ့မတော်တဲ့သင်ငန်းစာတို့စာအုပ်စာရန်တို့ပါလာရင်ကျောင်းအုပ်ချုပ်ရေးအဖွဲ့ကိုသူတို့သဘောထားချက်ချင်းတင်ပြတာတဲ့တင်ပြတော့လေအကြောင်းနဲ့အကျိုးနဲ့ပေါ့နော်အဲ့ဒါကိုကျောင်းအုပ်ချုပ်ရေးအဖွဲ့ကလေးနဲ့ထားစဉ်းစားတယ်ကလေးမိဘပြောတာလက်ခံနိုင်ရင်ကျေးဇူးတင်လက်ခံတယ်လက်မခံနိုင်ရင်ဘာကြောင့်တင်ပြရတာပါဆိုတာကိုလိပ်ပတ်လဲအောင်ရှင်းပြရတဲ့တော့တစ်ဖက်နဲ့တစ်ဖက်တလေးတစားဆွေးနွေးလိုက်ကြတာပြဿနာကအေးသွားရောတဲ့ဒါနမူနာလေးတစ်ခုပြတာပါနော်အစိုးရဆိုပေမဲ့လူတွေနဲ့ဖွဲ့ထားတဲ့အစိုးရပဲဟာအမားပဲကင်းမမလို့ဘယ်အေးဘယ်ကိစ္စလှုပ်လို့တတိမမူဂူမမြင်ဖြစ်တာလေးတွေရှိမှာပေါ့ ကိုကလည်းတွေးမိမှာပေါ့တွေးတဲ့အခါသာစေတနာမေတ္တာရှေ့ထားပြီးဟောတာဟောတာတွေတော့မတော်ဘူးထင်တာပဲဆိုတဲ့ပြီးအကြောင်းနဲ့အကျိုးနဲ့ပြောပေါ့ရေးပေါ့အဲကလေးကိုကသာမေတ္တာနဲ့တာဝန်သိရင်ပြည်သူအစိုးရကြီးပဲတော့ဘလူးတဲ့ဘက်တွေနဲ့ဖွဲ့ထားတဲ့ဖွဲ့စည်းမှမဟုတ်တာမေတ္တာနဲ့တုံ့ပြန်မှာပေါ့မေတ္တာဆိုတာအလျားအနာမရှိပေမဲ့အသွာအပြန်ရှိတယ်တဲ့ဘဘကြီးတက်သူဖုံးနိုင်ဆုံးမသွားဘူးတာအဲ့ဒါပါပဲတော့ဘော်ရာရီပြောသွားတဲ့နိုင်ငံကြီးသားတာဝန်ဆိုတာတကယ်ကြလွယ်လွယ်လေးနဖူးကချွေမြေကြတဲ့အထိပြင်းပြမှန်းလှုပ်ရှားလူပါဘူးကဲပြောနေကြပါလေဒီနှစ်ဆန်းကစပြီးနိုင်ငံကြီးသားဖြစ်အောင်ကြိုးစားလိုက်ကြစို့လား